ထိုင်းနိုင်ငံမှာရောင်းစားခံထားရတဲ့မြန်မာနိုင်ငံသား18ယောက်ကိုဥက္ကဋ္ဌမြန်မာနိုင်ငံပင်လယ်ပြင်များတမကအဖွဲ့ရဲ့နောက်ထိုင်းအထူးထောက်လှမ်းရေးအဖွဲ့ရဲ့နောက် LPN လို့ခေါ်တဲ့အလုံသမားအခွင့်အရေးမြစ်တင်ဆောင်ရေးကိုရဲ့အဖွဲ့တို့ပေါင်းပြီးတော့ပေါ်ထုတ်နိုင်ခဲ့တယ်လို့သိရပါတယ်ဆိုတော့ဘယ်ပုံဘယ်လိုကဲတင်နိုင်ခဲ့တယ်ဆိုတာစပြောပြပေးစီကြပါရခင်ဗျာ
ဟုတ်ကဲ့ပတ်မလုပ်ခဲ့တဲ့အပတ်ကပေါ့လေနော်လေးမှရောင်းစားခံရတဲ့လင်းသူမောင်မောင်ဆန်းဆိုရယ်သူတို့နှစ်ယောက်ကအခုလို့သူကကျွန်တော်ရှိလို့တိုက်ရိုက်ကုန်းချက်တော့သူတို့ညီနှစ်ယောက်ရောင်းစားခံရတယ်မသိပေါ်မှာကျွန်တော်ကမေးတယ်၄နံပါတ်ကဘယ်လောက်လဲလေရောင်းအပ်လောက်လဲဒီလေးကဒီမှာပြေးဆွဲနေတဲ့သေးတယ်ဖြစ်တယ်သူကမေးတဲ့စိတ်ကသူကပြောတာကဘူထိုင်းနိုင်ငံမဟုတ်လေချုံဘူးလေးတစ်ချောင်းအမဲဆံပါပေါ့အဲ့ဒီတော့လည်းပရမတ်တို့သွားရင်15ရက်တခါပြန်ဝင်တတ်တယ်ဆိုပြီးတော့သူကအဲ့ဒီပြောတာကျွန်တော်ကလည်းသူ့ကိုပြောတာကပြန်ဝင်တဲ့အချိန်ကျကျွန်တော်ရှိရင်အချင်းချောင်းချပေးပါဆိုတော့သူ့ကိုမှားထားတဲ့အခါမှာသူကပြောတော့ဟိုသူ့တို့ရဲ့ညီကကိုယ်တိုင်တော့ဆက်သွယ်လို့မရဘူးသေပေါ်မှာကသူ့ကိုဖုံးပိုင်လို့လည်းမဖြစ်ဘူးပြောခွင့်လည်းမပေးတာဘူးသူတို့ဒီသေမှာအလုပ်လုပ်နေတယ်နောက်ပမာတယောက်ရှိတယ်သူကကြာပြီအဲ့တယောက်ကဖုံးလို့ခဏလေးသူခိုးပြီးတော့ဆက်နေတယ်မှာသူ့ကလည်းအခုလောလောဆယ်အဲ့ဒီအဲ့နေရာမှာကတ်ထားပါတယ်ဆိုတော့ကျွန်တော်တို့အသေးရတယ်အဲ့ဒီအသေးရတဲ့နေ့ကိုချက်ချင်းအဲ့ဒီသေကိုပေါ့ပြီးညနေ9နာရီလောက်မှာကျွန်တော်တို့တော့ပြီးတော့သူ့နဲ့သူ့သေကိုတော့ကန်လာတန်ဖန်ပြီးတော့လေပေါ်တက်ပြီးတော့သူ့ရဲ့နောက်နာမည်ခေါ်တဲ့ချိန်မှာသူတို့ညောင်းကိုတွေးလာတာတွေးလာပြီးတော့ကနောက်ကျန်တဲ့ရောင်းထားခံရတဲ့ပမာရှိသေးသလားမေးတဲ့လိုက်တဲ့အချိန်မှာအဲ့မှာနောက်ထပ်၄ယောက်သာထပ်ထွက်လာတယ်ကျွန်တော်တို့လည်းရောင်းထားခံပါတယ်ဆိုတော့ထပ်ထွက်လာတော့မှသူတို့6ယောက်အဲ့ဒီ၄ပစ္စည်းမှ6ယောက်နောက်ထပ်ဉာဏ်နှချင်းဆိုင်နေပါပဲနံပါတ်59ဆိုတဲ့ဖြစ်မှာကတော့နောက်ထပ်ပမာ6ယောက်သူတို့လည်းရောင်းထားခံပါတယ်ဆိုတော့လည်းကျွန်တော်တို့လည်းအဲ့စိတ်ကန်းကနေပြီးတော့အားလုံးပေါင်း7ယောက်ပေါ့၄ဘောကနေပြီးတော့ပေါ်လာကဲလာနိုင်တယ်လို့အားလုံးပေါင်း7ယောက်
သူတို့ကမြန်မာနိုင်ငံကနေပြီးတော့ဘယ်အချိန်ကနေဘယ်တော့မှစထွက်လာခဲ့ကြတာလဲခင်ဗျာပွဲစားတွေလက်ထဲကိုရော
တယောက်နဲ့ဟုတ်ကဲ့တယောက်နဲ့တယောက်ကတော့ဟိုအချိန်ကမတူကြဘူးဗမာပြည်ကထွက်လာတဲ့အချိန်မတူကြဘူးပြီးတော့ထွက်လာတဲ့နေဆက်တွေကမတူဘူးတချို့ကမဲဆောက်တချို့ကကျွန်တော်မဲကထွက်လာကြတယ်ဆပရပွဲစားကရောင်းတဲ့ပွဲစားတွေလည်းမတူကြဘူးတချို့ကဒီပုံမှာလှုပ်လှုပ်တာကနှလားတချို့ကသုံးတာတချို့ညေကြတယ်နားလားအဲ့လောက်ကြာနေကြပြီအောက်ဆန်းကန်တာ
လေပေါ်မှာကြတော့သူတို့အလုံးလုံးတဲ့အတွက်ဘယ်လိုအကျိုးခံစားခွင့်တွေရကြတယ်လို့ပြောလဲခင်ဗျာ
လေပေါ်မှာကသူတို့အလုံးလုံးတဲ့အချိန်မှာတော့သူတို့အိတ်ချိန်မရှိဘူးဘာအကျိုးခံစားမှုမှမရှိဘူးပတ်စံလည်းမရဘူးသူတို့ကဟိုကျွဲစားကရောင်းထားကြတယ်ဆိုတော့အလဲလေး7လကနေပြီးတစ်နှစ်အတွင်းကိုအလကားအလုံးလုံးပြရတယ်သူတို့ပြောတယ်ကျွန်တော်တို
့ဒီ18ယောက်ကမျိုးသမီးတွေရောပါသေးလားဗျ
မျိုးမျိုးပါဘူးအားလုံးကမျိုးသားတွေပဲသို့တော်လည်းအသက်15နှစ်ကလေးနှစ်ယောက်ပါတယ်ကျွန်တော်တို့ကပြေးလာတယ်
သူတို့ရဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိလဲခင်ဗျာအခုသူတို့ကမှထားလဲ
အခုလောလောဆယ်မှာကကျွန်တော်တို့ကဒီအဲ့ဒီမှာပဲသူတို့အမှုဟိုစတတ်ဟစ် yes အဒီ marine police station နဲ့မှာကျွန်တော်တို့ထိုင်းနိုင်ငံရဲ့ဒီဝေမီဖွဲ့တွေရဲ့တခြားရေစိုးရဝန်ထမ်းစာဖွဲ့တွေရဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီ plate တွေရှိမှာကျွန်တော်တို့အကုန်လုံးဟိုပတ်တန်းယူတဲ့သူတို့ဒီကုန်ကူးမှုရောင်းဝယ်မှုအတူတူကအဆက်အသွယ်ကိုဝင်ဝင်ဆိုတဲ့အကြောင်း human trafficking ကျမကျေးဇူးရတာဆက်တဲ့အချိန်မှာအာလမောင်ဖက်စီအောင်ဆိုတော့ရောင်းစားခံရတဲ့လူတွေပဲဖြစ်နေတယ်။အခုလောလောဆယ်တော့သူတို့ကထိုင်းနိုင်ငံရဲ့ဒီအစိုးရတစ်ပိသိမ်းစောင့်ရှောက်ရေးကိလာဆိုတာရှိ။အဲ့ဒီကိလာမှာသူတို့ကစောင့်ရှောက်ထားတယ်။အခုလောလောဆယ်တော့ဒီကျွန်တော်တို့အဲ့ဒီမှာပဲပွဲစားလေးတတိပေါ့လေနော်ဒီသူတို့ပေါ်တာကတော့ဒီတိုက်ကုံတိုက်ကုံကိုခေါ်တယ်။ဒီတတိပဲလေးကတည်းရင်နောက်ပြီးတော့ပွဲစားအမျိုးသမီးတယောက်ပဲနောက်ထပ်ပွဲစားအမျိုးသားဒီရောက်အားလုံးပေါင်း300ကျွန်တော်တို့ဖမ်းမိ
သူတို့ငွေကြေးအဖြစ်မော်လေးဘလောက်နဲ့ရောင်းစားခံရတယ်ဆိုတာရောပြောပြလားဗ
ျဟုတ်ကဲ့ဟိုတချို့တလီကြမကြည့်ချောက်တချို့ကတော့1000ပဲတချို့က1000တချို့ကတော့1000အဲ့လို
ပတ်ငွေပေါ့န
ော်အဲ့လိုဈေးကတော့အမျိုးမျိုးဟုတ်ကဲ့ဖိုင်းပတ်ငွေ
ဒီလိုမျိုးဖြစ်ရတယ်ပေါ့လေအရင်ကနေနှိုင်းစာမယ်ဆိုရင်အခုနောက်ပိုင်းမှာရောခက်စိတ်စိတ်ဖြစ်လာတာတွေ့ရလား
ဟုတ်ကူအခုတော့ကျွန်တော်ရှိကိုကြောင်းကြလာတဲ့ဒီဒီနေရာအိုက်နေရာဒေသတစ်ခုတည်းမှာလည်းတော်တော်များများဖြစ်ဖြစ်နေပြီဆိုတော့လေပစ္စည်းပေါ်မှာတန်းများဖြင့်ဟိုရောင်းထားခံရတဲ့လူတို့တဘောလေပစ္စည်းပေါ်မှာအယောက်30အလုပ်လုပ်ရင်25ယောက်ကအယောက်ထားခံရတဲ့လူတွေဖြစ်တယ်ဆိုတော့ဘူဇာကိုင်းတော့ကအများများတယ်စိတ်လာတယ်ပြီးတော့အယောက်ထားခံရတဲ့အမှုတွေကအများပါတယ်
အခုသူတို့အရေးနဲ့ပတ်သက်ပြီးတော့မြန်မာတန်ယုံတို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစိုးရဌာနဘက်ကဝေရောက်ဆောင်ရွက်ပေးတာတို့ဘာလို့တွေ့ရလားခင်ဗျာ
ဆောင်းဆောင်ဆိုတော့ကျွန်တော်တို့ဒီလိုလှုပ်ရှားနေတဲ့အချိန်မှာတော့မြန်မာတန်ယုံနဲ့ပတ်သက်ပြီးတော့တော့မမတော့ကျွန်တော်တို့မှလည်းအဆက်ဆက်မရှိဘူးသူတို့ဘက်ကလည်းဘာကူညီဆောင်ရွက်မှုမှမရှိဘူးကျွန်တော်တို့ဒီလုံဦးမောင်ကိုကုန်ကူးတဲ့အလုပ်ကိစ္စကြီးကကျွန်တော်တို့လူဒီလိုအစိုးရဟုတ်တဲ့အဖွဲ့ကြီးတွေရဲ့ကျွန်တော်တို့လူလုံမသမကတွေအပြင်တခြားမိခင်အစိုးရပေါ်ကြ။ဗမာပြည်အစိုးရဘက်ကအစိုးရကိုယ်တိုင် ဝင်လာပြီးတော့ပူးပေါင်းပြီးလုပ်တော့ဗျာ။နောက်ပုံပြန်ဆန်းတာပေါ့။ဟိုထိရောက်တော့ကျွန်တော်ထင်တယ်လေ
။ဥက္ကကောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။